မင်္ဂလာပါခင်ဗျာအင်္ဂါညတရက်လီလန်းအစီအစဉ်ကနေကြိုဆိုပါရစေ2019နှစ်နှစ်သစ်ကိုမကြာခင်မှာပဲကုပြောင်းတော်မှာဖြစ်ပါတယ်ဒီတော့အဲ့ဒီနှစ်သစ်ကိုကျွန်တော်တို့လှမ်းမျှော်ကြည့်ပြီးတော့နှစ်သစ်မှာမြန်မာနိုင်ငံရဲ့အခြေအနေအရရပ်ပေါ်ကျွန်တော်တို့သောတာရှင်တွေဘာတွေများမျှော်လင့်ထားပါသလဲပြီးတော့ဆူတောင်းစကားများရှိတယ်ဆိုရင်လည်းပြောပြကြဖို့ဒီနေ့ညအစီအစဉ်ကိုအစီအစဉ်တာပါပင်နယ်ဆွေးနွေးသူနှုတ်ဦးအနေနဲ့ကတော့စာနယ်ဇင်းဆရာတွေဖြစ်ကြတဲ့ဦးစီသူအောင်မြင့်နဲ့ဦးစီရသူတို့ကိုဖိတ်ခေါ်ထားပါတယ်နှစ်ဦးစလုံးဟာမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးငြိမ်းချမ်းရေးစသည်အားဖြင့်ကဏ္ဍပေါင်းစုံနဲ့ပတ်သက်တဲ့သုံးသက်ချက်လည်လာချက်အဆောင်ပါတွေရေးသားနေသူတွေလည်းဖြစ်ပါတယ်အားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာမင်္ဂလာပါအစီအစဉ်ကကြိုဆိုပါတယ်ဆိုတော့ကျွန်တော်2019ထဲကိုဝင်ပြီးတော့မကြည့်ခင်နည်းနည်းလေးနောက်ပြန်ဆိုပြီးတော့2016အကြောင်းကိုနည်းနည်းအရင်စပြောလိုက်ရအောင်ပါ2016ခုနှစ်ဒီ2015ခုနှစ်နဲ့နှိုင်းရှင်ရင်နိုင်ငံရဲ့အခြေအနေဘလောက်ထိအကောင်းဘက်ကိုပြောင်းလဲသွားတာရှိသလဲဘာတွေများပိုဆိုးသွားသလဲဒါလေးကိုအရင်ဆုံးပင်နေဆွေးနွေးသူလူကသုံးသပ်ပေးဖို့ပါဦးစီသူအောင်မြင့်အရင်ဆုံးသုံးသပ်ပေးပါခင်ဗျအ
ဲ2015နဲ့နှိုင်းရှင်လိုက်2016ကအဲကျွန်တော်တို့တိုင်းပြည်အတွက်ဆိုခမိုင်းဝင်အပြောင်းလဲတွေဖြစ်သွားပါတယ်။ကောင်းတဲ့ဘက်ကိုပြောင်းသွားတာပါ။အဲ့တော့2015ကျွန်တော်ယူပေါက်ကွဲမတိုင်ခင်အချိန်ထိဟိုအားလုံးပြည်တဲ့ပိုင်းလဲတိုင်းပြည်ကိုအုပ်ချုပ်ခဲ့တယ်ဆိုတာကအရင်စစ်ဘုရုပ်ဟောင်းတွေကအုပ်ချုပ်ခဲ့တယ်။အဲပြီးတော့မှတိုင်းပြည်မှာဟိုမရေရာမသေးချာမှုတွေအများကြီးရှိနေတဲ့ကာလမျိုးကိုကျွန်တော်တို့ဖြတ်တန်းခဲ့ရတာပါ။အဲဒါမဲ့ယူပေါက်ကွဲပြီး2016ထဲမှာဆိုရင်ကျွန်တော်တို့အစိုးရအဖြစ်တွေပေါ်လာတယ်။အဲအစိုးရအဖြစ်ဆိုတာလဲပြည်သူလူထုကယူပေါက်လိုက်တဲ့တကယ်အစိုးရအဖွဲ့အစည်းပေါ်လာတာပါ။အဲ့ဒီခါကျတော့2015နဲ့လောကကြီးကိုကွာခြားသွားပါတယ်။အဲကွာခြားသွားပြီးတဲ့ခါကျတော့ဒီလူလူယူကောက်တဲ့အစိုးရကတိုက်ပြီးကိုတကယ်အုပ်ချုပ်နိုင်တယ်ဆိုတော့အနေထားကိုကျွန်တော်တို့နေရတယ်။အပြင်ဒီပြင်ကိုပို့ပြီးတော့ကောင်းတဲ့ဟာတွေကဟိုဘာတွေပါဆက်ပြီးတော့နေရတယ်လဲဆိုတော့အားလုံးကဟိုရင်တမမနဲ့စောင့်ကြည့်နေကြသလိုပေါ့ဒီပေါ်ထွက်လာတဲ့ယူကောက်ခံအစိုးရကတမတော်နဲ့များအချင်းပြေပါမလားဟိုတခြားသောနိုင်ငံတကာဆက်ဆက်ရေးတွေမှာရောအချင်းပြေပါမလားဆိုတာကိုလည်းအလုံးဟိုမြင်တွေ့ခဲ့ရတဲ့ကာလလည်းဖြစ်ပါတယ်။တမတော်နဲ့အချင်းပြေပြေနဲ့အတူကြည့်ကြောင်းရေးကိုလုပ်နိုင်တယ်ဒီနေ့ချိန်ထိလည်းလုပ်နေတော့မှာပဲ။ပြီးတော့မှနိုင်ငံတကာဆက်ဆံရေးမှာဆိုရင်လည်းတကယ်ကိုဟိုဘာလဲခေတ်အခါတခြားလို့ဘယ်တော့မှမတူတဲ့ဒါဟိုဘာလို့ခေါ်လဲအချင်းအတန်းကြီးနိုင်ငံတကာအသိမှတ်ပြုမှုတွေအကုန်လုံးရလာနေတဲ့အနေအထားဖြစ်ပါတယ်။ဆိုတော့2015နဲ့လုံးဝမတူဘဲနဲ့2016ကဟိုကောင်းမွန်တဲ့ရလဒ်ဒီအများကြီးပေးနိုင်တဲ့နှစ်ဖြစ်တယ်လို့ပဲကျွန်တော်ပြောချင်ပါတယ
်။ဟုတ်ကဲ့ဦးစီသူကရောဦးစီသူအောင်မြင့်သုံးသက်ချက်ကိုသဘောတူပါလားခင်ဗျာ။
ဟုတ်ပါတယ်ကျွန်တော်တို့ကဒါ2015ကတော့ကျွန်တော်တို့ကဟိုမရေရာတဲ့ကာလပေါ့နော်ခုနကလို့ကျွန်တော်တို့ပြောရရင်တော့ရွေးကောက်ပွဲအကြိုကာလပေါ့ကျွန်တော်2015ကတကယ်ကိုထူးခြားတဲ့အလှည့်ပြောင်းဖြစ်တဲ့ကျွန်တော်တို့ရွေးကောက်ပွဲဖြစ်တဲ့အခါကျတော့2015နှစ်ကကျွန်တော်တို့နှစ်စကြရပေါ့လေကျွန်တော်ဧပြီလောက်ကြရစပြီးတဲ့အခါကျရင်ကျွန်တော်တို့ကဟိုရင်တမမနဲ့စောင့်ပြီးတော့ဟိုမျိုးစုံနဲ့သုံးသပ်ကြစဉ်းစားကြဟိုဘာများဖြစ်လာမလဲဆိုစဉ်းစားခဲ့ရတော့ပေါ့ဆိုတော့2016ကကြတော့ဘာဖြစ်သွားလဲဆိုတော့အဲယူကောက်ပွဲပီဇာအဲအစိုးရအသစ်ပြောင်းသွားတယ်အစိုးရအသစ်ဆိုတာလည်းဒီအမေရိကန်တို့လိုဟာမျိုးမျိုးတည်ငြိမ်မိသားအစိုးရတွေလိုနိုင်ငံတွေတော့မဟုတ်ဘဲနဲ့ဒါကျွန်တော်တို့စီမှာဒါစနစ်ကမငြိမ်တဲ့နိုင်ငံဖြစ်တဲ့အခါကျယူကောက်ပွဲပီဇာအချိန်ကစနစ်အသစ်ကိုပြောင်းတဲ့အချိန်လိုလဲကျွန်တော်တို့ကဖြစ်နေတာပေါ့နော်ဆိုတော့အဲ2015ကအဲမရေရာတဲ့ကာလဖြစ်တယ်ဆိုရင်ကျွန်တော်တို့2016ကတော့ဒါခြေလန်းအသစ်ဒါမရေတရဲနဲ့ကျွန်တော်တို့သစလန်းတဲ့အချိန်ဖြစ်တယ်ဘောနော်ကျွန်တော်တို့အဲ့ဒါလေးမြင်ပါတော
့ဟုတ်ကဲ့ဆိုတော့ဦးစီသူအောင်မြင့်2016တည်2015ရက်စာရင်တိုင်းပြည်အခြေအနေကောင်းဖို့ရောက်ခဲ့တယ်လို့ကျွန်တော်တို့သုံးသပ်မယ်ဆိုရင်ဒီ2016ဟာ2019ခုနှစ်အတွဲလမ်းကြောင်းမှန်တွေကိုချပေးနိုင်ခဲ့တဲ့အခြေအနေမျိုးရှိတယ်လို့မြင်လို့ရပါသလား
ဟုတ်နေပေဒီအများကြီးရှိပါတယ်အခုဟိုအစိုးရအသစ်ကသွားတဲ့နေပေဒီမှာဆိုရင်ဘတိုင်ကြီးကိုနှစ်ပေါင်းများစွာဖြစ်လာတဲ့လက်နက်ကင်ပြိပခါတွေချုပ်ငြိအောင်လုပ်နေတဲ့နယ်ပယ်အဖွံ့ဖြိုးတိုးတက်မှုအကုန်လုံးအထွေထွေနှိပ်ကျနေတာနေပြီးတော့မှတိုးတက်အောင်လုပ်နေရတဲ့နယ်ပယ်အပြီးမှနောက်ပြိပခါတွေလူမျိုးချင်းပြိပခါတွေဖြစ်ပွားနေတဲ့ဟာကိုဖြေရှင်းနေရတဲ့နယ်ပယ်အဲ့လိုနယ်ပယ်တွေအမျိုးမျိုးရှိတဲ့ခါကျတော့တချို့သောနယ်ပယ်တွေမှာတော့ဟိုအခြေအနေပေါင်းတွေကိုစပြီးချပေးနိုင်တယ်လို့ကျွန်တော်ယူဆပါတယ်တချို့အခြေအနေတွေအတွက်ကြတော့အခုမှအဲ့လိုမျိုးအခြေအနေကောင်းချပေးနိုင်မှုအတွက်အားယူနေတော့ကြိုးစားနေတော့လို့ထင်ပါတယ်။
ဟုတ်ကဲ့။
ဒါကြောင့်ပတ်မို့မရောက်သေးတဲ့နေရာတွေမှာမရောက်သေးပါဘူး
။ကဏ္ဍတစ်ခုချင်းစီတော့ကျွန်တော်တို့ခဏနေဆက်သွားကြတာပေါ့ခင်ဗျာ။ဦးစီရသူကရောဒီပုံမှာဘယ်လိုမြင်ပါသလဲ
။ကိုရောဆိုရအစ်စ်ကတော့သူကအရင်တိုက်ခံတဲ့တောက်လျှောက်ကျွန်တော်တို့နှစ်20အစိတ်လောက်ကျွန်တော်တို့ကနေလာခဲ့တာအခါကျတော့သူကဒီမြေမှာကျွန်တော်တို့တောက်လျှောက်နေခဲ့ပေမဲ့ဟိုအထဲကကျွန်တော်တို့ဆိုရဖွဲ့ရအခြေအနေပေါ့နော်။အဲ့ဒီ information အချက်လက်ကိုကျတော့သူကရင်ကမရခဲ့ဘူးတိုက်ခံတော့ကအခုကျတော့ဆိုရဖွဲ့ရရောက်ပြီဆိုတဲ့အခါကျတော့သူကအဲ့ဒီချက်လက်တွေကို ပွားကနေတချို့ဟာတွေမှတ်မထားတာတွေလည်းကျွန်တော်တို့မြင်လိုက်ရအောင်ပေါ်ရယ်ပေါ့နော်အဲ့ကကြတော့စစချင်းမှာတော့အထာနှေးတဲ့သဘောလေးတော့ကျွန်တော်မြင်ရတယ်မြင်ရရင်လည်းအခု၄၅၆လလောက်ကြာတဲ့အခါမှာတော့တဖြည်းဖြည်းလေးအချိန်ရလာပြီးတော့2016အကုန်မှာတော့သူကဟို2019ကိုကူတဲ့အခါမှာတော့ကျွန်တော်တီးငြိမ်ငြိမ်လေးဖြစ်လာတော့တွားပြီးတော့တွေ့ရတယ်ပေါ့နော်ကျွန်တော်မြင်ရတော့ဟိုအာနာဝဒါသူတို့ဒီအခုလက်ရှိအစိုးရပေါ့အစိုးရတက်ပြောအောင်ပါပေါ့နော်သူအခုဒါဟိုပိုင်ပိုင်နိုင်နိုင်ချုပ်ကင်မိပြီလို့ပဲကျွန်တော်ပြောအောင်ပါပါဟု
တ်ကဲ့ခင်ဗျာကျွန်တော်အခုဝင်ရောက်ဆွေးနွေးမဲ့တော်ရရှင်တွေကိုဖိတ်ခေါ်ပါမယ်ပထမဦးဆုံးတူကရေနံချောင်းကဦးတန်းအောင်ဦးတန်းအောင်2019နှစ်သစ်မှာမြန်မာနိုင်ငံချင်းရေရက်ပေါ့ဘာတွေမျှော်လင့်ထားပါသလဲစုတောင်းစကားရှိနေပြောလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာ2019ကကျွန်တော် 2016 ကတော့ကိုရပိုင်ဒီမှာကိုဆုံးသွားတော့မှာဖြစ်ပါတယ်အဲ့တော့2019ကိုကျွန်တော်ကူးကြောင်းတဲ့အခါမှာ2016မှာကျွန်တော်တို့တကယ်ရှိနေခဲ့တယ်2016နှစ်ကောင်မှာတကယ်ရှိနေတဲ့ပြည်ဆိုင်ရတဲ့2019ကိုဆက်ပြီးတော့ပါဝင်တော့မှာဖြစ်ပါတယ်။ဥပမာဆိုတော့ကျွန်တော်ခုလက်ရှိအခြေအနေအရဆိုလို့ရှိရင်တရားဥပဒေစိုးမိုးမှုကအရန်ရောရဲ့နေရာကိုတွေ့ပါတယ်။အဲ့ဒီကိစ္စကလည်း2019ကိုရောက်တော့မှာဖြစ်ပါတယ်။တော့ပြည်ရင်းစစ်မရဆင်းနိုင်တာဆိုတဲ့ကိစ္စလည်းရှိပါတယ်။အဲ့ဒီပြည်ရင်းစစ်မရဆင်းနိုင်တာလည်း2019ထိဆက်သွားမယ်လို့ကျွန်တော်ယူဆပါတယ်။နောက်ကရခိုင်ပြည်နယ်ကပြဿနာတွေအားလည်း2019ကိုကျွန်တော်တို့ဆက်ပြီးတော့သွားလိမ့်မယ်လို့ယူဆပါတယ်။နောက်တစ်ခါကျွန်တော်ငွေစင်းလုံးကြာဆင်းနေတဲ့ကိစ္စလေး။အဲ့ဒါတွေကလည်းကျွန်တော် 2019 မှာဆက်ရှင်နေဦးမှာပါ။နောက်တစ်ခါစီးပွားရေးကြာဆင်းနေတာ။စီးပွားရေးကြာဆင်းနေဆိုတာကျွန်တော်တို့ဒီကျွန်တော်တို့ data အခြေခံလူခန်းသားတွေမှာဆိုလို့ရှိရင်ဒါတော့တိတာကိုဖြစ်နေတဲ့အခြေအနေဖြစ်ပါလေ။ computer မှာဆိုလို့ရှိရင်လည်းစိတ်ညာရှုံးလာတဲ့အခြေအနေကိုရောက်နေတဲ့အခြေအနေဖြစ်ပါလေ
။ဟုတ်ကဲ
့။အဲ့ဒါက2019ကျွန်တော်တို့ဆက်မယ်လို့ယူဆပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါ
ကျွန်တော်တို့ဖြူငယ်တွေအတွက်အခွင့်အလမ်းလောက်ကအခွင့်အလမ်းတွေကျွန်တော်တို့မရှိပါဘူးမရှိတော့နေပါတယ်နောက်တစ်ခါကျွန်တော်တို့အစိုးရဘုံမှာတိုင်းရင်းသားတွေကယုံကြည်မှုကျဆင်းနေရတယ်ကျွန်တော်တို့2019အထိဆက်သွားမယ်လို့ကျွန်တော်ညွှန်မှန်းပါတယ
်ဟုတ်ကဲ့
အဲ့ဒါတွေတော့ကျွန်တော်လက်ရှိ2016မှာဖြစ်ပြီးနေရတယ်ရနေပြီး2019ကိုဆက်ပြီးတော့မ
ှသွားမယ်ပါဝင်သွားမယ်
ကျွန်တော်ညွှန်မှန်းထားတဲ့အရာတွေပဲဖြစ်ပါတယ်။နောက်တော့ကျွန်တော်စူတောင်းကစားအနေနဲ့တော့ကျွန်တော်တို့2019နှစ်တည်းမှာကမ္ဘာလူသားစုတရားလုံးဟာချစ်ချင်းမေတ္တာနဲ့ရင်းချင်းပျော်ရွှင်နိုင်ကြပါပြီလို့ကျွန်တော်အနေနဲ့စူတောင်းမေတ္တာပို့သချင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါဦးတောင်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။နောက်တူကိုတစ်ဆက်တည်းဖိတ်ခေါ်ပါမယ်ခင်ဗျာ။မင်းပြားမျိုးကဥမောင်ကျော်စံဆွေးနွေးပါခင်ဗျာ
။ကျွန်တော်မြင်တာကတော့ဒီအခုလက်ရှိအခြေအနေမှာ2016အခြေအနေအထိအခြေအနေမှာတော့ဟောတိုင်းရင်းသားကြီးကိုပဲကျွန်တော်ပြောချင်ပါတယ်တိုင်းရင်းသားကြီးကိုကျွန်တော်ဆွေးဆွေးနွေးရမယ်ဆိုလို့ရှိရင်ကျွန်တော်အစိုးရအပေါ်မှာတဖြည်းဖြည်းနဲ့တိုင်းရင်းသားတွေယုံကြည်မှုကြားဆင်းလာတာတွေ့နေရပါတယ်ဆက်လက်ပြီးတော့2019ရောဒီအစိုးရတဖွဲ့အစိုးရဖွဲ့ရဟောတက်တန်တခြားလုံးကတော့ဒီပြည်ရင်းရှင်ဆိုတာညလင်းလို့ရမယ်လို့ဆိုကျွန်တော်မထင်ပါဘူးခင်ဗျာဒီတော့ကျွန်တော်တို့ဟိုအရှင်းရှင်းယူချိန်မှုတွေပြပြနေတဲ့ဟာကိုဆက်လက်ပြီးတော့2019မှာယူချိန်မှုရပါစေအစိုးရကလည်းတိုင်းရင်းသားတွေအပေါ်မှာယူချိန်မှုတည်ဆောက်နိုင်ပါစေအစိုးရနဲ့တက်ဖို့တိုင်းရင်းသားလည်းနဲ့တိုင်ဖေးရောကိုလူတိုင်းရင်းသားရှင်းရှင်းညီညွတ်ရှိခိုင်မှုတွေရပါစေလို့ပဲကျွန်တော်ဆုတောင်းရှင်ပါတယ်အဲ့လောက်ပါပဲကျွန်တော်တော်တော်လေးအဲ့လောက်ရှင်းနေနေပါတယ
်ဟုတ်ကဲ့ပါဦးမောင်ကျော်စံကျေးဇူးထူးတင်ပါတယ်ခုတခါတော့ထိုင်းနိုင်ငံကကိုတိလေမှုကိုတိလေမှုကရောဘာတွေမျှော်လင့်ထားပါသလဲဘယ်လိုဆူတောင်းပေးကြပါသလဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကလည်းဒီတိုင်းသားတွေရောဗမာတွေရောအားလုံးပေါ့ဗျာအမောင်ကြီးညီညာနဲ့နောက်လာမယ့်2019မှာငင်းငင်းချင်းနေရဖို့ကတော့လက်ရှိအစိုးရရဲ့စစ်တပ်မှာတော့အဓိကမှုတည်တယ်လို့ကျွန်တော်မြင်နေရခုနစစ်တပ်အောင်မျိုးပြောတာနဲ့ဆိုရင်ကျွန်တော်တပတ်သားချင်းစိတ်ကမဆိုင်တိုင်းကျွန်တော်ဖြစ်တာလေဗျာဘာဖြစ်လို့လဲဆိုတော့ဒီကျွန်တော်တိုင်းရင်းသားဒေသမှာစစ်တပ်ကတော့အလုံးကြီးနဲ့တက်လာပြီးတော့နေရာဝင်ကြည့်လာတော့ကြည့်မယ်ဆိုရင်အရင်ကတာကတည်းကအများကြီးရှိခဲ့သေးတယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့နော်ဒီစိတ်တပ်ပေါ်မှာဗမာပြည်ကကျွန်တော်တိုင်းရင်းသားပြင်တက်တယ်ကိုသူတောက်လို့မနိုင်တော့အဖြစ်ကဆယ်လို့တယ်ဗျာအဖြစ်ကဆယ်လို့ကျွန်တော်တိုင်းရင်းသားဒေသမှာဒီနေရာတွေဝင်ပြီးတော့အခုစုံစမ်းနဲ့အတိုင်းဖြစ်နေတယ်ဒါကြောင့်ကျွန်တော်အမိနဲ့ကတော့အတ္တမတွေးရင်လေဒီထောက်ချက်ကတော့တက်ကာလာရောက်လို့ရှိရင်နော်လက်ရှိအစိုးရစစ်တပ်တွေနော်ဒီရဲ့စိတ်ဓာတ်တွေဆော့ပါသေးနော်ဒီရဲ့စေတနာတွေမြင့်မားစိတ်ဓာတ်တွေလို့ကျွန်တော်အမြင်နဲ့ဆန္ဒပြပါတယ
်ဟုတ်ကဲ့ကိုတိလည်းမှုကျေးဇူးအများကြီးတင်ပါတယ် တော်ဦးစီသူအောင်မြင့်ကျွန်တော်တို့စီကိုဒီ Facebook ကနေမှတ်ချက်ပေးဆွေးနွေးတာရောအခုတော်ရရှင်နေဆွေးနွေးတဲ့အထက်မှာရောအဓိကစိုးရင်ချက်တခုကတော့နောက်နှစ်ထဲမှာဆက်ပြီးဖြစ်သွားမယ်ဆက်ပြီးစိုးများစိုးသွားမလားဆိုတဲ့စိုးရင်ချက်ကတော့အခုလက်ရှိဖြစ်နေတဲ့တိုက်ပွဲတွေအခြေအနေနဲ့ငြင်းချမ်းကြီးပေါ့နော်ဆိုတော့အဲ့ဒီအလားအလာ2019ထဲမှာဘယ်လိုဖြစ်မယ်လို့ဦးစီသူအောင်မြင့်သုံးသပ်ပါတယ်အဲ
ဒါလည်းပတ်သက်ရင်ဟိုကျွန်တော်တို့ကတော့ဟိုပုံမှန်လေးလေးပဲဟိုဘာလဲနှစ်ဖက်ကိုကျွန်တော်တို့ပြေချကြည့်ပါတယ်အခုကပြည်သူလူရေကောက်တင်မြောက်တဲ့ဒေါက်ဆာစုကြည်ဦးဆောင်တဲ့အတူအတက်လာတယ်အဲ့ဒါဘာမှယူမတန်လျာဖြစ်စရာမရှိပါဘူးသူကတကယ်ကိုငင်းငယ်ရေးကိုတိဆောက်မယ်ငင်းငယ်တိဆောက်တဲ့ဒီမှာလဲအဲဖက်ဒရယ်ဆိုတဲ့စကလုံးကိုဒီနိုင်ငံထဲမှာအစိုးဆုံးပြောခဲ့တဲ့ဒါဒါပါတီလည်းဖြစ်တယ်ဆိုတော့ဒီတိုင်းသားတွေရဲ့ဓာတ်လူညီမျှရေးကိုတေချာပြီးလုပ်မှာပါနှိမ့်လိုက်မှာပါဒါပေမဲ့အဲကျန်တဲ့အင်အားစုနှစ်ခုပေါ့နော်တမတော်နဲ့ဒီတိုင်းသားလက်နက်ကိုင်တွေနဲ့အဲ့တော့တစ်ဖက်နဲ့တစ်ဖက်နဲ့အခုဆိုရင်ကျွန်တော်တို့အားလုံးကြားနေကြတဲ့အတိုင်းပဲဆွဆွနေကြတာပေါ့တိုင်းသားတွေဘက်ကလည်းတမတော်ကဒီဘက်မယ်မီတွေကိုလာပြီးတော့မှဟိုစိုးစစ်တွေဆင်နေပါညာပြောတယ်တစ်ဖက်ကလည်းအခုကျွန်တော်တို့မြင်နေရသလားဆိုရင်ဟို KIA ဆိုရင်တစ်ဖက်ကအစိုးရကငြင်းငြင်းလုံးနေတဲ့အခြေအနေမှာကိုပဲအဲဒါရခိုင်တပ်ဖွဲ့ကိုစပြီးတော့ဟိုဖွဲ့တည်ပေးတာတို့ပြီးတော့မှတောင်းပောင်တပ်ဖွဲ့ဆိုပြီးတော့မှလည်းလည်းအဖြစ်တွေတက်ဆင်ပေးတာတို့ပြီးတော့မှအားလုံးဒီပြီးခဲ့တဲ့နှစ်နှစ်သုံးနှစ်တည်းကစိုးရင်ခဲ့ကြတဲ့ရောက်ပိုင်းမှာဟာမိတ်တောင်ပိုင်းမှာဟာမိတ်စီးမှာဟာမိတ်ကြီးဖွဲ့ပြီးတော့မှအစိုးရကိုတိုက်မယ်ဆိုတဲ့ဟာမျိုးတွေရတယ်အခုလက်တွေ့ပေါ်လာတာတွေရှိတယ
်ဟုတ်ကဲ့
ဆိုတော့ဒီလိုအခြေအနေမျိုးတွေကိုကျွန်တော်တို့ပြေချာသုံးတက်ရင်ဒီ2019ထဲမှာလည်းလာနိုင်တယ်ဒါပေမဲ့ပြဿနာရဲ့အရင်းအကတော့ဟိုတစ်ဖွဲ့ချင်းစီဖြစ်စီအားလုံးဖြစ်စီဒါအပြစ်ခတ်ရက်စဲရေးလမ်းကြောင်းပေါ်ကိုသွားဖို့သွားဖို့လိုတယ်ဒီလိုသွားတော့မှသာပြဿနာတွေကဟိုလမ်းကြောင်းပတ်ပေါ်ရောက်မယ်လို့တော့ကျွန်တော်ထင်ပါတယ်ရှိဦးမှာပါ2019ထဲမှာ
ဟုတ်ကဲ့ခင်ဗျာဦးစီရသူနိုင်ငံရေးအခြေအနေနဲ့ပတ်သက်လို့နိုင်ငံရေးကဥစည်းသူကနေဆိုရင်အစိုးရကအာဏာကိုဟလာကောင်းကောင်းချုပ်ကင်ထားနိုင်တဲ့အခြေအနေရောက်ပြီဆိုတော့နိုင်ငံရေးအခြေအနေကတော့2019ထဲမှာဆက်ပြီးတည်တည်ငြိမ်ငြိမ်ရှိသွားလိမ့်မယ်လို့ဥစည်းသူခန့်မှန်းသလ
ားအဲကျွန်တော်တို့ဟိုအစိုးရကတော့ဟိုခုနကလို့အစိုးရလှုပ်တတ်သွားမှာပေါ့လေကျွန်တော်တို့ဟိုအစိုးရဘာဝသွားမယ်အစိုးရဘာဝသွားမယ်ဆိုတော့ကျွန်တော်တို့ဟိုလှုပ်တတ်ကင်နေဖြစ်လာမှာကိုပြောတာပေါ့အဲ့ခါကျတော့2019အတွင်းမှာတော့နိုင်ငံရေးလို့ပြောရင်တော့သူအများကြီးပါနေမှာပေါ့နော်ငြိမ်းချမ်းရေးလို့ပါတော့အကုန်လုံးဆိုအဲ့ဒါတွေကတော့ကျွန်တော်စိတ်ထင်ဟိုကြာအောင်မယ်2019ထဲမှာပြီးမှာမဟုတ်သေးဘူးဒါပေမဲ့ तू ဘာတော့အရင်ရတဲ့စာရင်ပို့ပြီးတော့လုံနိုင်လာမယ်လို့ကျွန်တော်မြင်လဲဆိုတော့အုတ်ချုပ်ရေးပိုင်းပေါ့နော်အုတ်ချုပ်ရေးပိုင်းမှာတော့အရင်ရတဲ့စာရင်ပို့ပြီးတော့တိလာတဲ့အတွက်ကြောင့်မလို့တချို့ဒီဆက်ဆက်ချင်းအခုဒီနှစ်အတွင်းမှာကြုံရတဲ့ဟာတွေပေါ့အဲ့ဒီအခက်အခဲတွေတချို့ကိုရှင်းနိုင်လာမယ်လို့ယူဆတယ်နောက်တစ်ခုကတော့ဘာမြင်လဲဆိုတဲ့အခါကျတော့ဟိုပြောစရာတော့ဟိုကိုမှအကြောင်းပြချက်လဲကျွန်တော်တို့နေတော့မှာပေါ့နော်အစိုးရတရက်ကဟိုဆက်ဆက်ချင်းကျွန်တော်တို့ဟန်နီမွန်းကာလလဲကြော်သွားပြီတနှစ်လဲကြော်သွားပြီဆိုရင်အရင်အစိုးရရဲ့ဟိုလုံဆောင်ချက်တွေကကျွန်တော်တဖြည်းဖြည်းနဲ့ဝေးသွားပြီဝေးသွားတဲ့ခါကျတော့အခုနောက်ပိုင်းလုံးမဲ့ဟာတွေအခုကျွန်တော်တို့ဘတ်ဂျက်ဆွဲတာတို့နောက်ပြီးတဲ့ခါကျရင်ရှေ့ဆက်မဲ့စီမံကိန်းတွေချတာတို့အဲဒါတွေအကုန်လုံးကဒါကအခုလက်ရှိအစိုးရရဲ့ကျွန်တော်တို့ဟိုရလဒ်တွေကျွန်တော်တို့မြင်လာရတော့မှာပေါ့လေဆိုတဲ့ခါကျတော့ဟိုနိုင်ငံရေးဘက်မှာတော့ကျွန်တော်မြင်ရတော့ဟိုငင်းချမ်းရေးမှာတော့ခုနကလိုတိုက်ပွဲတွေပါလို့ကတော့ကျွန်တော်တို့ရှိနေဦးမယ်ငင်းချမ်းရေးကတော့ကြာအောင်ပါပေါ့နော်ဒီနိုင်ငံရေးအတူတူအုပ်ချုပ်ရေးပိုင်းမှာတော့ကျွန်တော်အမြင်တော့ငြိမ်လာမယ်လို့ကျွန်တော်မြင်ပါတယ်ဟုတ
်ဟုတ်ကဲ့ခင်ဗျာနောက်ထပ်ဆွေးနွေးမယ့်တော်ရရှင်နေစဖေးခေါ်ပါမယ်တကူကတော့မလေးရှားနိုင်ငံမှာရောက်နေတဲ့ကိုနေဦးလင်းကိုနေဦးလင်းဘာတွေမျှော်လင့်ထားပါသလဲဘယ်လိုဆူတောင်းပေးခြင်းပါသလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်မျှော်လင့်ထားတာပြောရမယ်ဆိုရင်တော့ဟိုကျွန်တော်တို့အောင်တော်ပေါ့နော်ဒေါ်ဆန်းစုကြည်ကအဲနင့်နေစတဲ့စင်ကာပူကိုကြောမယ်လို့သူပြောတယ်ပေါ့အဓိကတော့သူပြောချင်တာ vision ပေါ့သူဟိုတော့ကပြောရဲတမတာဖြစ်ချင်တယ်လို့ပြောတယ်ဘယ်လိုလဲဆိုတော့တမတာမဟုတ်တော့တော့လည်းတိုင်းပြည်ရဲ့ကောင်းဆောင်တရားအနေနဲ့တော့ဒီလုံးကြီးရဲ့ဘောရယ်သူက vision တကူကိုချထားပေးလိုက်ပြီဆိုတော့ကျွန်တော်တို့တိုင်းပြည်မှာရှိနေတဲ့အင်အားစုလူမှုလူတန်းကအသီးသီးအားလုံးအုပ်ချုပ်သူအပါအဝင်ဟာဘာလို့တင်လဲဆိုတော့ positive အမြင်နဲ့ချင်းကပ်ရင်တော့အကောင်းဆုံးပဲလို့ကျွန်တော်ထင်ပါတယ်ဗျကျွန်တော်ဒီလုပ်ခဲ့တာယူခုနှစ်ပိုင်းလေးကိုကျွန်တော်ကြည့်တဲ့အခါကျတော့ဘာသွားတွေ့လဲဆိုတော့အဓိကတော့ဒီနိုင်ငံသားအမြင်နဲ့ပြောရင်ဒီ forming လုပ်တယ်ပေါ့နောက်အနာဂတ်ပုံစံမှာဖြစ်ချင်တဲ့ပုံစံအတွက်ဒီ forming လုပ်နေတယ်ဆိုတဲ့အတွက်သူကပြောတဲ့ရှင်းနစ်ကစပြီးတော့တိုင်းပြည်ဟာဟုတ်ပိုဇတိအမြင်နဲ့အကောင်းဘက်ကိုယူသွားမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုနေဦးလင်းကျေးဇူးများကြီးတင်ပါတယ
်ဟုတ်ကဲ့
အခုတစ်ဆက်တည်းတရက်မျိုးကဥလာမြင့်လည်းရောက်ပါတယ်ဥလာမြင့်ဘာတွေမျှော်လင့်ထားပါသလဲနှစ်သစ်အတွက်ဘယ်လိုများစုတောင်းပေးခြင်းပါသလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟိုအချက်အချက်တွေပြောတဲ့စိုးရင်စိတ်တွေစိုးရင်မှုတွေကတော့တော့လည်းအဲ့ဒါတွေကို ရောက်ခံစားမိပါတယ်။ဒါပေမဲ့ကျွန်တော်ညှော်လင့်ချက်ယုံကြည်တခုကျွန်တော်ပြောလိုပါတယ်။အဲ့ဒါကတော့မကြမတင်ကဒေါ်စုကျွန်တော်တို့ခေါင်းဆောင်သွားတော့ဒေါ်စုစင်ကာပူကိုသွားပါတယ်။စင်ကာပူနိုင်ငံဟာတတိယကမ္ဘာကပထမကမ္ဘာဆင့်ကြောင်းတက်လှမ်းနိုင်ခဲ့တဲ့နိုင်ငံဖြစ်ပါတယ်။အဲ့ဒီနိုင်ငံရဲ့အကျင့်ပြတ်ချစားတဲ့တိုက်ချက်ရေးကော်မရှင်ဝတ္ထုလေးလာတာတို့နောက်ပြီးကြတော့ကျွန်တော်တို့လမ်းဘေးဈေးဆိုင်တွေမှာကိုယ်ကူကြသွားလိလာတာတို့အဲ့ဒါတွေကျွန်တော်မြင်ရခြင်းအဖြစ်ကျွန်တော်တို့ရဲ့လူစုကောင်းဆောင်ဟာမှန်တဲ့လမ်းမဟုတ်ရောက်နေပြီလို့ကျွန်တော်ကတော့ကိုမြင်ပါတယ်ခင်ဗျအများကြီးလည်းပဲကျွန်တော်အားတက်မိပါအဲ့တော့ကျွန်တော်ကိုဟိုကျွန်တော်ဆိုမိတ်တစ်ခုရှိပါတယ်ဟိုမိမိရှိရသွားနေတဲ့သမိုင်းကြီးမှာသွားနေတဲ့ဒီပြရဲ့အောင်မြင်မှုတွေကိုကြံတဲ့နောက်ကလူမျိုးတွေကလိလာခြင်းအဖြစ်ကျွန်တော်တို့ဝေနာနည်းစွာနဲ့အောင်မြင်မှုရနိုင်နည်းဆိုတဲ့စကားလေးရှိပါတယ်အဲ့တော့အဲ့ဒီစကားလေးတိုင်းပဲကျွန်တော်တို့ခေါင်းဆောင်ဟာဆက်လက်ပြီးတော့ကျွန်တော်တို့ဒီတက်နေပါပြီလို့ကျွန်တော်ကတော့ဟိုယုံကြည်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဦးလာမင်းကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့ Facebook မှာ match နဲ့ဆွေးနွေးထားတာလေးတချို့ကတော့ငင်းချိုင်းနဲ့ပဲအဓိကပတ်သက်ပါတယ်ဒိုင်းသားတက်တွေမိမိတို့ပြည်သူတွေကိုငဲ့ညာပြီးဖြစ်တဲ့ရတဲ့ဒါလောက်နဲ့ဆွေးနွေးပွဲသွားမယ်ဆိုငင်းချိုင်းအလားအလာနှစ်တင်မှာကြလာမှာပါတဲ့နောက်တူကလည်းပဲအမြန်ငင်းချမ်းကြပါစေလို့ဆုတောင်းပေးထားပါတယ်ဒီသောတာရှင်တွေထဲမှာ VOA တက်တန်းရှိပါစေလို့ဆုတောင်းပေးထားတဲ့သောတာရှင်ကိုလည်းအထူးကျေးဇူးတင်ပါကြောင်းပြောလိုပါတယ်ခင်ဗျာဆိုတော့ကျွန်တော်တို့ပင်နေဆွေးနွေးသူနှုတ်ခင်ဗျာအဓိကကတော့လူလူရဲ့စာအုပ်နေရေးစီးပွားရေးပြည်လေဖို့အခုဆိုရင်ကိုစင်းတို့နေတက်တဲ့အတန်းတွေကျွန်တော်တို့ကြားရပါတယ်ဟလာလူတွေစီးပွားရေးမပြေလည်ကြဘူးဆိုတာကျွန်တော်တို့ကိုယ်တိုင်လည်းပဲမိသားစုတွေမိတ်ဆွေတွေငယ်ချင်းအပေါင်းအသင်းတွေစီကနေပြီးတော့ကြားနေရပါတယ်ဆရာတို့ဆိုလည်းပဲပြည်တွင်းမှာနေပြီးတော့ပဝန်းကျင်မှာနေတူတူကတွေ့နေရပါတယ်2019မှာလူလူရဲ့ဇာဝနေရေးစီးပွားရေးအလားအလာတွေပိုကောင်းလာမယ်လို့များကျွန်တော်တို့မျှော်လင့်နိုင်ပါသလားဆရာဦးစီသူအောင်မြင
့်။ဒီအခါပတ်သက်လို့ကျွန်တော်တို့ပိုကောင်းလာမယ်လို့မြင်တယ်။ဒါပေမဲ့ကျွန်တော်ပိုတိုင်းပြည်မှာတကယ်ရေးစီးဆုံးတာမဆောင်ကြတဲ့ဘောင်ကပိုတိုင်းပြည်မှာဟိုအိုးအောက်ဆုံးထိကိုဆွဲချသွားတဲ့မွေးပြာကြသူတွေဆက်အနာရှင်စနစ်ကံပုံလာဖို့ကမတ်တရေးကြီးဆုံးပါလို့
ဦးစီတူအောင်မြင်လိုင်းကနည်းနည်းဟုတ်ကဲ့ဦးစီတူအောင်မြင်လိုင်းကနည်းနည်းပြက်ပြက်သွားပါတယ်ကျွန်တော်တို့ချလိုက်ပါမယ်ပြန်ခေါ်ပါမယ်နော်ချက်ချင်းပြန်ခေါ်ပါမယ်ကျွန်တော်တို့အချိန်ကသိမိကြတော့လိုင်းကနည်းနည်းမကောင်းမှုဖြစ်တယ်ခင်ဗျာပြန်ခေါ်ပါမယ်ဆိုတော့တစ်ဆက်လေးဦးစီတူကဆက်ပြီးတော့သုံးသပ်ပေးလိုက်ပါဟလာလူတူရဲ့ဇာဝနေရေးစီးပွားရေးလုပ်ငန်းကင်ကန်းတွေ2019မှာပို့ပြီးတော့အဆင်ပြေလာမယ်လို့မျှော်လင့်နိုင်ပါသလားခင်ဗျာ
ဟုတ်တယ်ကကျွန်တော်တို့ဒီနှစ်ထဲမှာတော့အမှန်မှန်တော့ကျွန်တော်2016မှာဒီအစိုးရတာဝန်ယူတဲ့အချိန်မှာစီးပွားရေးမှာတော့သူတို့လောက်တာတိုင်တာတော့နည်းနည်းလေးတခြားကဏ္ဍတွေလည်းဆိုင်အထူးသဖြင့်နိုင်ငံရေးတဲ့ဆိုင်ကျွန်တော်နှေးတယ်ပြောရမှာပေါ့လေဆိုတော့နှေးတော့ပထမ6လမှာနှေးတယ်နောက်ပိုင်းကျတော့တဖြည်းဖြည်းနဲ့အခုကတော့အချိန်လေးရလာတဲ့အခါကျတော့ကျွန်တော်မြင်တော့ဒီ2016မှာတွေ့ခဲ့တဲ့ဟာတွေကိုသင်ခန်းစာယူပြီးတဲ့အခါကျရင်2019မှာတော့ဒီရပိုကောင်းအောင်လုပ်နိုင်လိမ့်မယ်လို့မျှော်လင့်တယ်ပေါ့နော်နောက်တစ်ချက်ကတော့ခုနကကျွန်တော်ပြောခဲ့တဲ့အတိုင်းအုပ်ချုပ်ရေးမှာရှင်ပြန်ပါဝလာပြီဖြစ်တဲ့အခါကျတော့ဘယ်ဌာနကိုဘယ်လိုကင်ရမယ်အချက်လက်တွေဘယ်ရရှာရမယ်ပေါ့နော်ဘယ်သူ့စကားပြောရမယ်ကျွန်တော်တို့သိလာပြီးတဲ့အခါကျတော့ဒါနဲ့ဆက်ဆက်တဲ့စီးပွားရေးနဲ့ပတ်သက်တဲ့ဝန်ကြီးဌာနပုဂ္ဂိုလ်တွေကလည်းအရှင်ရတဲ့ဆိုင်ပို့ပြီးတော့တော်တော်လက်လက်နဲ့ကျွန်တော်အမြင်လုပ်နိုင်လာမယ်ပေါ့နောက်တစ်ချက်ကတော့ဘာသွားဖြစ်တာလဲဆိုတော့အခု2016ထဲမှာသဘောတူထားတဲ့ကျွန်တော်ယင်းနှိမ့်နယ်မှုတွေပေါ့နော်နိုင်ငံယင်းနှိမ့်နယ်မှုတို့ဘာလို့အဲ့ဒါတွေကဒီရင်းနှီးမြှုပ်နှံမှုဥပဒေလေကျွန်တော်တို့အသက်ထွက်ထားတာရှိတယ်ဒါပေမဲ့အဲ့ဒီကောင်တွေကသူကအချိန်ကအခုမှစယူနေရတဲ့အခါကျတော့2019လောက်မှပဲသူကဒါဟဝိုင်ဝင်လာမှာပေါ့လေရင်းနှီးမြှုပ်နှံမှုတွေဝင်လာမယ်နောက်ပြီးကျွန်တော်တို့ချီးငွေတို့ထောက်ပံ့ကြေးတို့ဒါဂျပန်တို့ဒီဆီယာရထားတဲ့ဟာတွေကလည်းဒုတာကင်နာနဲ့ဆိုတော့ကျွန်တော်တို့2019ကျွန်တော်တို့ February March ပေါ့နော်အဲ့ဒီလောက်မှကျွန်တော်တို့ကဝင်လာမှဖြစ်တဲ့အခါကျတော့အဲ့ဒါကြီးပေါင်းလိုက်တယ်ဆိုရင်ခုန2016တဲ့ဆိုင်ကျွန်တော်တို့ပူပြီးတော့ကျွန်တော်တို့စီးပွားရေးကတော့အရှိန်ကျွန်တော်တို့ရလာလိမ့်မယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ဦးစီသူကကပြောတဲ့အထက်မှလည်းပါပါတယ်ဆိုအစိုးရကသူကတန်းတစ်နှစ်လောက်ရှိလာပြီဆိုတော့လူရေကန်ရေတက်လာပြီပေါ့လူတက်ကန်တက်ရှိလာပြီပေါ့ရှင်ပြန်ပါဝါလာပြီပေါ့ဆိုတော့ဒီတစ်နှစ်လောက်ကာလအတွင်းမှာအစိုးရဌာနအသီးသီးမှာဝန်ကြီးတွေဒုဝန်ကြီးတွေကစပြီးတော့ပေါ့နော်အစိုးရဌာနအသီးသီးမှာတောင်းပေးခံထားတဲ့ဒီ NLD ပါတီဦးဆောင်တဲ့အစိုးရကနေတောင်းပေးခံထားတဲ့လူတွေရဲ့လူရည်ကံရည်ကိုလည်းဒီလောက်ဆိုရင်သိပြီလို့ကျွန်တော်တော့ယူဆတယ်ဆိုတော့အဲ့ဒီအထဲကဟာလာဒီနှစ်သစ်အတွင်းမှာညံ့တဲ့လူတွေဖဲပြောရရင်တော့မလုံနိုင်တဲ့လူတွေဖဲနောက်လုံနိုင်တဲ့လုံနိုင်မယ်ဆိုတဲ့လူတွေကိုထပ်ယူပြီးထပ်တင်ဆိုတဲ့အခြေအနေမျိုးတွေကိုဖြစ်လာမယ်လို့ခန့်မှန်းလို့ရလာ
ကျွန်တော်တို့ဟုတ်တယ်ကျွန်တော်တို့အဲ့လိုထင်တယ်ပေါ့နော်ကျွန်တော်တင်ရတာစရတော့တစ်ဟွာလောက်နေမှနှစ်လောက်နေမှကျွန်တော်တို့လဲမယ်မြင်ရတာပေါ့ဒါပေမဲ့အခုကျွန်တော်တို့ဒီတချို့
ူးဝန်ကြီးတို့ဘာလို့တွေကျွန်တော်တို့လဲတာတော့နောက်ပြီးတဲ့ခါကျရင်ဒီတွတ်တော်ထဲမှာလည်းကျွန်တော်တို့ကော်မတီတို့ဘာလို့လဲတာတွေဘာကြီးကျွန်တော်တို့မြင်ရတဲ့ခါကျတော့ဒီတိုင်းဆိုရင်တော့အဲ့လောက်တော့စောက်မှာတော့မဟုတ်ဘူးပေါ့နော်မစောက်မင်းတဲ့ခါကျတော့ဟိုလဲမယ်ဆိုတဲ့ဟာမျိုးတွေလည်းမြင်ရတယ်နောက်ပြီးတော့ခုနကလိုဒူးသမရတို့ဘာလို့ရဲ့အခိုင်ကဏ္ဍတွေလည်းအရင်ရတဲ့ဆိုင်ကျွန်တော်တို့ကပုံမြင်ရတဲ့ခါကျတော့အဲ့လိုခုနကလိုမျိုးနေရာရွှေ့တာပြောင်းတာဒါမှမဟုတ်ပဲနဲ့လည်းအစ်စ်ထဲတာအဟောင်းလဲတာအဲ့လိုမျိုးတွေကကျွန်တော်တို့2019ထဲမှာတော့မြင်ရမယ်လို့မြင်တယ်ဗ
ျ။
ဘာလို့လဲဆိုတော့ဟိုဒူးဝန်ကြီးတို့ဘာလို့ဆိုလဲကျွန်တော်မြင်တော့တော်တော်များများဝန်ကြီးဌာနတွေမှာကျွန်တော်တို့မခန့်ရသေးဘူးပေါ့လေ။ဆိုတဲ့အခါကျတော့အဲ့ဒါတွေလည်းဝင်လာလို့ရှိတယ်။နောက်ပြီးတော့ကျွန်တော်တခုဟိုလှုပ်စေချင်တာကတော့ဟိုလွှတ်တော်တို့ဘာလို့မှဆိုရင်တရားနိုင်ငံတွေမှာဆိုရင်ဒီ budget တွေဘာတွေကဒီလွှတ်တော်မှတ်တွေကိုကျွန်တော်တို့ထောက်ပံ့ပေးထားတဲ့ဟာတွေရှိတဲ့အခါကျတော့သူတို့တွေမှာအကူအဖွဲ့တွေပေါ့နော်။ရုံးအဖွဲ့တွေကျွန်တော်တို့ရှိတယ်။ကျွန်တော်တို့ဒီဘက်မှာတော့အရင်ကြီးမမြင်ရဘူးဆိုတော့အဲ့ဒါမျိုးတွေပါကျွန်တော်တို့ကဟိုကူညီထောက်ပံ့ပေးနိုင်မယ်ဆိုရင်တော့ဟုတ်တော့ကောင်းလာလို့ကျွန်တော်တို့မြင်ရတာပေါ့လေ
။ဟုတ်ကဲ့။ဦးစီးတော်မြင်ကုနာစကားလေးဆက်လိုက်ပါခင်ဗျာအဆုံးသက်တော့
။အဲအဓိကကတော့ကျွန်တော်တိုင်းပြည်မှာအရေးကြီးဆုံးကဆရာနာရှင်စနစ်ပြန်ပြီးတော့မပေါ်ပေါက်ဖို့ဆိုတဲ့ဥစ္စာဒါအရေးကြီးဆုံးပါပဲ။အခုလိုဆရာနာရှင်ရှင်းလိုက်ကျွန်တော်တို့တိုင်းပြည်ကိုဖျက်ဆီးနေတာဖြစ်လို့ပါပဲ။အဲ့တော့ဒီလိုမျိုးနောက်ကျောင်းပြန်ဆွဲတာမရှိဘူး။ NLD ဆိုရကကတည်ငြိမ်နေတဲ့အုပ်ချုပ်ခွင့်ရမယ်ဆိုရင်ဒီလာမယ့်2019ကျဲမှာလည်းအမှားတဲ့ဟာတွေပြပြပြင်လိုက်မယ်ခလာတော့ဆိုကျွန်တော်တို့အဓိကသိနေကြတဲ့စီးပွားရေးအရမအောင်မြင်တဲ့ဟာတွေကိုလည်းတို့ပြန်သုံးသပ်ပြီးတော့မှလူကြောက်ဖြစ်တာလားလူဆွေနဲ့အကောင့်ထဲပုံမဲ့လူတွေကိုကြောင်းလဲတာတွေပဲလုပ်မယ် policy ကြောင်းတဲ့လည်းတို့ကြောင်းလိမ့်မယ်လို့ကျွန်တော်ထင်ပါတယ်အရေးကြီးတာကကျွန်တော်စီပါ MD ဆိုတာတည်တည်ငြိမ်ငြိမ်နဲ့တိုင်းပြည်ကိုအုပ်ချုပ်စီမံခန့်ခွဲခွင့်ရဖို့ပဲအရေးကြီးတယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်ကျွန်တော်တို့အစီအစဉ်အဆုံးသတ်ခံပြီးပါပြီတော်တော်ရှင်တယောက်ဆူတောင်းစကားလေးနည်းနည်းလေးဖတ်ပြချင်လို့ပါကျွန်တော်သူကထူးထူးခြားခြားလေးဆူတောင်းမြတ်တာပို့သချင်တာပါတဲ့ညာအိတ်ချိန်တွေမှာမူးရစ်တောင်းစားလူရစ်မူးရစ်တောက်စားလူရန်ကားဟောဟစ်ဆူညံလူဆိုးလူမိုက်ရုပ်မှဆိုးသွမ်းနေကြတော့သူများရံမှကင်းဝေးကြပြီးအိတ်ကောင်းချင်းအိတ်ကြရပါစေစားကောင်းချင်းစားကြရပါစေဂျိုပါတဲ့တခုတည်းများဂျိုမပါတဲ့တခုတည်းများရံတွေမှလည်းကင်းဝေးကြပါစေမိမိအိမ်မိမိပတ်ဝန်းကျင်မှာအရက်ဆိုင်ဘီယာဆိုင်တွေကာရာအိုကေနိုင်ကလပ်ဆိုင်တွေဖွင့်ခြင်းမှလည်းကင်းဝေးကြပါစေမူးရစ်ဆေးဝါးရောင်းဝယ်ဖောက်ကားသုံးဆွဲသူများနဲ့လည်းကင်းဝေးကြပါစေလောင်းကစားတိုင်မျိုးစုံနဲ့လည်းကင်းဝေးကြပါစေလေသမားတောင်သူကြီးများလည်းမတရားအာဏာပြလက်သိမ်းရသိမ်းခံရခြင်းမှလည်းကင်းဝေးကြပါစေမတရားအသိခံလင်မြင်များလည်းအမြန်ဆုံးပြင်ရကြပါစေထိုက်တန်တဲ့ရော်ကြီးတွေလည်းရကြပါစေစသည်အပြင်တော်တော်ရှိရှိဝဝလေးသူကဆူတောင်းပေးထားတာကိုဖတ်ပြရင်းနဲ့ဒီကနေ့အစီအစဉ်ကိုအဆုံးသတ်ပါစေပင်နိုင်ဆွေးနွေးပေးသူတရားပေါင်းဆွေးနွေးသူတောတာရှင်နားဆင်တဲ့တောတာရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ